အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာ Coptic ခရစ်ယာန်တွေစီးနင်းလာတဲ့ဘတ်ကားတစ်စီးကိုတနတ်သမားတွေကဒီကနေ့တက်ခိုက်တာကြောင့်လူပေါင်း26ဦးထက်မနည်းသေဆုံးသွားကြောင်းအီဂျစ်အာဏာပိုင်တွေကပြောပါရယ်။ကိုင်ရိုမြို့တောင်ပိုင်းမိုင်းနေရအကွာမင်ညာဒေသကစိန့်ဆမ်မြူရယ်ဖခင်ကျောင်းကိုသွားတဲ့လမ်းပေါ်မှာတိုက်ခိုက်ခံရတာဖြစ်ကြောင်းပြည်ရေးဝန်ကြီးဌာနကပြောပါရယ်။တနတ်သမား6ယောက်ကနေ10ယောက်လောက်ဟာစစ်ယူနီဖောင်းတွေဝတ်ပြီးတက်ခိုက်တာလို့မြင့်မြင့်သက်သေတွေကပြောကြားသလို Automatic မောင်းမြေတနတ်တွေနဲ့ပြစ်ခတ်တာဖြစ်ကြောင်းမင်ညာဒေသအုပ်ချုပ်ရေးမှူး SML Bidawi ကရုပ်မြင်သံကြားမှာပြောကြားသွားပါရယ်။မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအကြိုနေ့ကဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမျိုးတော့အခုချိန်ထိမရှိသေးပါဘူး။အီဂျစ်နိုင်ငံမှာခရစ်ယာန်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေပြီးဧပြီလ10ရက်နေ့ကဝတ်ပြုစုတောင်းနေတဲ့ Coptic ခရစ်ယာန်ဖျားကြောင်းနှစ်ကြောင်းကိုအကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူပေါင်း44ဦးထက်မနည်းသေဆုံးပြီးတရာကျော်ဒဏ်ရာရသွားပါတယ်။အဲ့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်း IS တွေကပြောဆိုထားပြီးနောက်ထပ်တိုက်ခိုက်မှုတွေလုပ်သွားမယ်လို့လည်းချင်းချောက်ပြောဆိုထားပါတယ်ခင်ဗျာ။